အမေရိကန်ပြည်အောင်စုဟာတမျိုးကြလက်နက်တွေတင်သွင်းမှုတင်ပို့မှုနဲ့လွှဲပြောင်းမှုတွေကိုစီကံသတ်မှတ်တဲ့လက်နက်ခဲယမ်းဆိုင်ရာသမိုင်းတွင်မဲ့သဘောတူစာချုပ်တစ်စောင်ကိုလက်မှတ်ရေးထိုးလိုက်ပါတယ်။နယူးယောက်မြို့ကကုလသမဂ္ဂရုံးချုပ်မှာဗိုလ်တူနေကကျင်းပတဲ့အခမ်းအနားတစ်ခုမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒီသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒီလက်နဲ့ရောင်းဝယ်ရေးသဘောတူစာချုပ်ဟာကမ္ဘာငြိမ်းချမ်းရေးကြိုးပမ်းမှုမှာအရေးကြီးတဲ့ခြေလှမ်းဖြစ်တယ်လို့မစ္စတာကယ်ရီကပြောပါတယ်။ April လမှာစပြီးတော့အကျုံးဝင်တဲ့ဒီသဘောတူညီချက်ဟာစစ်မြေပြင်သို့အမြောက်ကားတွေစစ်သင်္ဘောတွေနဲ့တိုက်ရဟတ်ယာဉ်တွေကအစလက်နက်ကင်တွေအသေးစားလက်နက်လေးတွေအစုံရောင်းချမှုနဲ့ပတ်သက်တဲ့နိုင်ငံတကာမှလိုက်နာရမယ့်လမ်းညွှန်ချက်တွေကိုချမှတ်ပေးထားတာပါ။ဒီသဘောတူချက်အရအဖွဲ့ဝင်နိုင်ငံတွေဟာလူ့အခွင့်အရေးချိုးဖောက်မှုတွေရှိတဲ့နိုင်ငံတွေကိုလက်နက်တွေလွှဲပြောင်းပေးခွင့်မရှိပါဘူး။ပြည်ရင်းလက်နက်ရောင်းချမှုကိုတော့ဘာမှသွားပြီးတော့ရိုက်ခတ်မှာမဟုတ်တဲ့ဒီသဘောတူစာချုပ်ကိုအမေရိကန်လွှတ်တော်ကအထက်လွှတ်တော်ကအတည်ပြုပေးရမှာဖြစ်ပြီးတော့ဒီသဘောတူညီချက်ဟာအမေရိကန်နိုင်ငံသားတွေရဲ့လက်နက်ကင်ဆောင်နိုင်ခွင့်ကိုသွားပြီးတော့ထိခိုက်နိုင်တယ်လို့ယူဆတဲ့ဥရေပြုအမတ်တွေရဲ့ကန့်ကွက်မှုနဲ့ကြုံရနိုင်ပါတယ်။အမေရိကန်ပြည်အောင်စုဟာဒီလိုမျိုးတမျိုးကြလက်နက်တွေကိုကမ္ဘာမှာအများဆုံးတင်ပို့ရောင်းချနေတဲ့နိုင်ငံဖြစ်ပါလိမ့်ရှင်။